တရုတ်ဘက်ကကန့်ကွက်မှုတွေတိုးလာပေမဲ့လို့လဲတောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေအနီးမှာအမေရိကန်စစ်သင်္ဘောတွေဆက်ပြီးခုံမောင်းသွားလာမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။လွတ်လပ်စွာရေချောင်းသွားလာမှုဆိုင်ရာဥပဒေတွေအရသင်္ဘောတွေခုံမောင်းနေတာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကလည်းပြောပါတယ်။ဒီလိုခုံမောင်းသွားလာမှုအပေါ်မှာတရုတ်တနိုင်ငံတည်းကသာဆန့်ကျင်ကန့်ကွက်နေတာကိုလည်းကာကွယ်ရေးဝန်ကြီးမက်တစ်ကထောက်ပြပြောဆိုပါတယ်။တောင်တုပ်ပင်လယ်ပြင်အတွင်းကကျွန်းတွင်ပေါ်မှာတရုတ်ဘက်ကစည်ရစ်တိစောက်မှုတွေလုပ်နေတာကိုထောက်ပြပြီးဒီနှစ်ကုန်ပိုင်းမှာလုပ်မဲ့ Rainback နိုင်ငံတကာပင်လယ်ပြင်စည်ရစ်လေ့ကျင့်မှုကြီးမှာပါဝင်ဖို့တရုတ်ကိုဖိတ်ကြားထားချက်ကိုလည်းအမေရိကန်စစ်ဌာနချုပ်ကပြီးခဲ့တဲ့သတင်းပတ်မှာပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ရှင်